ဒီထိလိုက်နိုင်လားလိုက်နိုင်ပြီဆိုရင်ကျမတို့ဒီနေ့ဝိပါကနေရာမှာကျမတို့တက်မယ်အဲ့တော့ဝိတိစိတ်တွေထဲမှာကာမဇောဝါဒနဲ့ပဲကြည့်မှာနော်ဝိပါကဆိုတာဝိဘက်စိတ်တွေရဲ့ဖြစ်ပုံဝိဘက်စိတ်တွေရဲ့ဖြစ်ပုံဆိုတဲ့ကြောင့်အရင်ဆုံးဒါကိုမကြည့်ခင်ဓမ္မမိတ်ဆွေများလိုက်မကူးနဲ့အောင်နည်းနည်းလေးကြည့်အောင်ဝိဘက်စိတ်ဆိုတာဒီမြန်မာလိုပြောရင်အကျိုးစိတ်တွေအကျိုးတရားမှန်သမျှသည်အကြောင်းကြောင့်ဖြစ်တာအကြောင်းကြောင့်ဖြစ်တဲ့နေရာမှာဝိဘက်စိတ်ဆိုတဲ့အကျိုးစိတ်တွေဖြစ်ရခြင်းသည်ကံကြောင့်သာလေဖြစ်ကြတယ်ဟုတ်ပါလားကံတရားသည်အကြောင်းတရားဝိဘက်ဆိုတာအကျိုးဒါဆိုရင်ကံအရကျမတို့ကကောက်ရင်အာကုသို့ကံဆိုတာရှိမယ်ကုသို့ကံဆိုတာရှိမယ်ကုသို့အာကုသို့ကံကြောင့်ဖြစ်တဲ့ဝိဘက်တွေရဲ့ဖြစ်ပုံတွေကိုလေ့လာမယ်အဲ့ဒီကံတရားလည်းအခုပစ္စုပန်ကာလမှာလှုပ်ထားတာတွေမဟုတ်ဘူးအတိတ်တုန်းကလှုပ်ခဲ့တာတွေအတိတ်ဆိုတဲ့နေရာမှာပြီးခဲ့တဲ့ရက်ပိုင်းကလှုပ်လေအတိတ်ပဲပြီးခဲ့တဲ့နှစ်ပိုင်းပြီးခဲ့တဲ့လပိုင်းကလှုပ်နေလေအတိတ်ပဲဟဟလားငငယ်တုန်းကလှုပ်နေတာလေအတိတ်ပဲပြီးခဲ့တဲ့ဘဝကဲ့ရဲ့ဘဝလှုပ်ရင်လေအတိတ်ရှင်းလွန်ခဲ့တဲ့နှစ်ပေါင်း900နှစ်ပေါင်း1000ကဘာပေါင်း3000မကလှုပ်ခဲ့ရင်လေအတိတ်ဒါကြောင့်အပရာပရိယာယကံဆိုတာလေမရေမတွက်နိုင်တဲ့ဘဝပေါင်းများစွာထိပါလာမှာပါအဲ့ဒီအချိန်နေမှာမသိနားမလဲတွေ့ဝေးမိုက်မားလေးလျောက်ကိုလှုပ်ခဲ့တဲ့ကုသိုလ်တွေလည်းအများကြီးကိုလှုပ်ခဲ့တဲ့အာကုသိုလ်ကံတွေလည်းတဘုံကြီးပဲအဲ့ဒီကံတွေရဲ့အကျိုးပေးပုံခန္ဓာကိုခုလေ့လာမှာဒါကြောင့်ဝိဘက်စိတ်တွေကံကြောင့်ဖြစ်တဲ့ဝိဘက်စိတ်တွေဒါကြောင့်ဒီဝိထိပိုင်းမှာဒီဇာတိအင်မတန်အရေးကြီးတယ်နော်ဒါကြောင့်ကံတရားတွေကြောင့်ဖြစ်တဲ့အကျိုးဖြစ်ပုံတွေကိုလေ့လာတဲ့အတွက်ကြောင့်ဝိဘက်စိတ်တွေရဲ့ဖြစ်ပုံကိုလေ့လာတဲ့အတွက်ဒီဟာကိုဝိပါကလို့သုံးတယ်ဝိဘက်စိတ်တို့ရဲ့ဖြစ်ပုံတွေဒီဘယ်သူမှဖန်ဆင်းထားတာမဟုတ်ဘူးမိမိတို့ရဲ့ပြုခဲ့တဲ့ကံပေါ်မူတည်ပြီးတော့ဖြစ်တဲ့ဝိဘက်စိတ်တွေရဲ့ဖြစ်ပုံဆိုစိတ်တဏိယာမအတွေတဲကဝိဘက်စိတ်တွေရဲ့ဖြစ်ပုံကိုဆွဲထုတ်တဲ့အတွက်ကြောင့်ဒါကိုဝိပါကဏိယာမလို့သုံးတယ်အဲ့တော့ဝိပါကဏိယာမကိုအသေးစိတ်မလေ့လာခင်အကြံပြင်းလေးဒီကိုသင်ခဲ့တဲ့အဘိဓမ္မာနော်စိတ်ပိုင်းလေးနဲ့ဘုံပိုင်းလေးနဲ့တွဲပြီးကျမပြောချင်တယ်။အာကုသို့ကံနေလောက်ကြပြီဆိုတော့အာကုသို့ကံပေါင်းသည်12ပါးရှိမယ်။ဟုတ်လား။ကုသို့ကံနေရှိကြတဲ့နေရာမှာကုသို့ကံရဲ့သဘာဝသည်21ပါးရှိမယ်။ကျမကိုနည်းနည်းကူညီပေး။ကုသို့ကံ21ပါးဆိုတာသည်ဘာတွေလဲလို့ကျမတို့ကခွဲထည့်လိုက်တဲ့အခါမှာမဟာကုသို့ဆိုတဲ့ကာမကုသို့10ပါးလည်းပါမယ်။နည်းနည်းပြောချင်တယ်နော်။ရူပကုသို့ဆိုတဲ့မေဟကုကုသိုလ်ဇံကုသိုလ်၅မျိုးလဲပါမယ်အရူပကုသိုလ်ဆိုတဲ့အရူပကံ၄ပါးလဲပါမယ်လောကုတ္တရာကုသိုလ်ဆိုတဲ့မက်ကုသိုလ်၄ပါးလဲပါမယ်ဟုတ်ပြီနော်အဲ့ဒီကံတွေမှာကုသိုလ်ကံ21ထဲမှာလောကုတ္တရာကုသိုလ်ဆိုတာဒီမက်မက်ကုသိုလ်ကြောင့်ဖြစ်လာမဲ့အကျိုးဝိဘက်ကဖို့ဆိုတဲ့လောကုတ္တရာဝိဘက်ဟုတ်ပြီနော်မက်က၄ပါးရှိတယ်လို့လောကုတ္တရာဝိဘက်ကလည်း၄ပါးမက်ဆိုတာရရင်မက်ရဲ့အကျိုးဖို့ဆိုတာဒီချက်ချင်းဖြစ်တယ်ဂျားထဲမှာခဏငယ်တစ်ချက်တောင်မှမချောက်ဒါကိုပဲကျေးဇူးတော်ရှင်မြတ်စွာဘုရားကတရားရဲ့ဂုံတွေမှာလေအကာလိကဂုံတွေနဲ့ကာလမရွေးချက်ချင်းအကျိုးပေးတာဒီမက်သောတပတ္တိမက်ရရင်သောတပတ္တိဖို့ချက်ချင်းသွားတယ်ခဏငယ်တစ်ချက်တောင်မချောက်တဂရာဂါမိမဲ့ရရင်တဂရာဂါမိဖို့အရဟတမဲ့ရရင်အရဟတဖို့ဆိုတော့ तू ကကာလမချောက်ချက်ချင်းအခုလို့ရင်အခုချက်ချင်းအကျိုးပေးတယ်ဒါနဲ့ပတ်သက်တာဒီအခုဝိပါကနိယမတွေမှာမထည့်ဘူးဖယ်လိုက်ပြီရူပကုသို့လှုပ်လို့ရှိရင်ရူပဝိဘက်၅ပါးဖြစ်မယ်ပထမဇံကုသို့လှုပ်ရင်ပထမဇံဝိဘက်ဒုတိယဇံကုသိုလ်လုပ်ရင်ဒုတိယဇံဝိဘက်တတိယဇံကုသိုလ်လုပ်ရင်တတိယဇံဝိဘက်ပဉ္စမဇံကုသိုလ်လုပ်ရင်အာကာကုသိုလ်လုပ်ရင်အရူပကုသိုလ်မှာအာကာကုသိုလ်လုပ်ရင်အာကာဝိဘက်ကြောလိုက်မယ်နေဝကုသိုလ်လုပ်ရင်နေဝဝိဘက်ဆိုတော့အရူပကုသိုလ်လုပ်ရင်အရူပဝိဘက်၄ပါးဖြစ်မယ်အဲ့ဒီမှာရူပကုသိုလ်အရူပကုသိုလ်ဆိုတာဒီမဟေကုတ်ကုသိုလ်ကံကြီးတယ်မေဂုတ်ကုသိုလ်ကံကြီးတယ်ဆိုတာဂရုကံကြီးတယ်ဂရုကံကြီးတယ်ဆိုတာအခုလောက်အခုချက်ချင်းအကျိုးမပေးဘူးသို့တော်လဲ ေပြီးဒုတိယဘဝမှာကျင်းတယ်အကျိုးပေးမယ်ဟုတ်လားယင်ဒါကြောင့်အဲ့ဒါကြတော့ကာလချားသွားတယ်ဒါပေမဲ့ဒီဇံကုသိုလ်တွေမပြတ်ခဲ့ရင်တေပြီးဒုတိယဘဝမှာဗြမပြေကျင်းတယ်သွားမယ်ဒါကြောင့်ဒုတိယဘဝမှာကျင်းတယ်အကျိုးပေးတဲ့အတွက်ကြောင့်အပရာပရိယာရရဲထဲ့လို့မရအောင်ဒါကြောင့်အခုဝိပါကနိယာမမှာလေဒါမပါပြန်ဟုတ်ပြီနော်အခုကြည့်မှာဒီကျမတို့အကုသို့ကံနေကဆိုရင်12ပါကုသို့ကံနေကဆိုရင်10ပါဒီຈောင်းလေးလာတော့ဒါဆိုရင်အကုသို့ကံ12ပါဆိုတာလဲကာမစိတ်54ပါတဲ့မဟာကုသို့ဆိုတဲ့ကာမကုသို့10ပါကလည်းကာမစိတ်54ပါတဲ့ဖြစ်တဲ့အတွက်ကြောင့်ဒီ20ပါသောကံကိုကာမကံလို့မသုံးလားဒါကိုလေးလာတော့ကာမကံကာမကံရဲ့သဘာဝကလေအကုသိုလ်ကံတွေကလည်းမရွေမတွေ့အောင်လုပ်ခဲ့ဘူးမေကာမကုသိုလ်ဆိုတဲ့ကံတွေကိုကျမတို့ကတရားအနေနဲ့ယူလိုက်တဲ့အခါမှာဒါနသီလဘာဝနာအဲ့ဒီမှာလည်းထက်ခွဲရင်ဒါနမာမပဋိဒါနပတ္တနုမောဒနာသီလမာမအပစာယနာဝေယဝစ္စဘာဝနာရဲမာမဓမ္မတဝနာဓမ္မဒေသနာဆိုပုံညာကရိယာဝတ္ထု10ပါလုပ်ရင်လေဒီကာမကံအချင်းချုပ်လိုက်တော့ဒါတိပါဟုတ်တယ်နော်ဒါမှမဟုတ်ကာယဒုစရိုက်၃ပါးဝစီဒုစရိုက်၄ပါးမနောဒုစရိုက်၄ပါးဒုစရိုက်10ပါးကိုရှောင်ရင်လဲသူစရိုက်ဖြစ်ရင်လဲကာမကံဒါဆိုကျမတို့တွေလုပ်နေတဲ့ကာမကုသိုလ်ကံနေကာမအကုသိုလ်ကံနေကိုလုပ်ရင်ကာမဘုံနေအကျိုးပေးလားမပေးဘူးလားအကျိုးပေးတဲ့အခါမှာကာမကံတို့ရဲ့အကျိုးပေးဘုံဆိုတာဘုံပိုင်းမှာကံအကျိုးပေးမှာတင်ခဲ့ပြီဟုတ်လားမသိဘူးအကုသို့ကံနေတဲမှာဆိုရင်အကုသို့ကံနေတဲမှာဥဒိစ္စကျင်သောအကုသို့စေတနာ12ပါးသည်ပဋိတန်တိအခအပေလေးပုံကိုအကျိုးပေးမယ်။ဟုတ်ပြီနော်အကုသို့စေတနာ12ပါးသည်ပဝတိအခမှာအပေလေးပုံကိုလည်းအကျိုးပေးတယ်အပေမကြဘူး။ကျမတို့လူပုံသာရင်လဲပုတိကျိုးပေးလားမပေးဘူးလားမှတ်မိသေးလားမသိဘူး။တကယ်လို့အတ္တညတ်ကျင်တဲ့ရူပ15ပုံရအောင်တော့အကုသို့ရှိပဝတိကျိုးပေးလားမပေးဘူးလားမမရဲ့နော်တရားနဲ့ကြည့်တော့မယ်ဒါကြောင့်အကုသို့ကံလုတ်ခဲ့ရင်အကုသို့ကံနဲ့သေကံဤအချိန်မှာအာတန်ကံနေနဲ့သေရင်တော့အပယ်ကျင်းသေးသွားမယ်တကယ်လို့သေကံဤအချိန်မှာအကုသို့တွေတော့ရှိပါရဲ့နဲ့ကုသို့ကံကြောင့်ဆိုရင်သူကရိဘွားရောက်သွားပြီရောက်သွားအောင်တော့အကုသို့ကံဒီပဝတိဂျိုးလိုက်လားမလိုက်ဘူးလားခုဒီအကြောင်းကိုသင်မှာဝိပါကဆိုတာပဝတိဂျိုးတွေပေးတာကိုပြောမယ်ထို့နည်းတူစွာကုသို့ကံနေလုတ်ခဲ့မယ်ကုသိုလ်ကံတွေလုတ်ခဲ့တယ်အကုသိုလ်ကံတွေလည်းရှိတယ်။တေကံဤအချိန်မှာကုသိုလ်စိတ်ကလေးနဲ့တည်သွားတော့ရှင်သောနာမထေရဟန္တာကြီးရဲ့ဟလာဖာခမီးတော်ရဟန်းကြီးလိုပဲဘဝတစ်လျှောက်လုံးကသူအကုသိုလ်တွေတပေါင်းကြီး။ဒါမဲ့တေကံဤအချိန်မှာသာကောင်းသားမြတ်ရဟန္တာမထေမြတ်ရဲ့ဖာခမီးတော်ဖြစ်ခွင့်ရတော့တေကံဤအချိန်မှာမြတ်စွာဘုရားကိုဇေဒီတော်ကိုပန်းကတ်တဲ့ကုသိုလ်နဲ့သူတည်သွားတော့တေကံဤအချိန်မှာကုသိုလ်ကအကျိုးပေးလိုက်တော့နတ်ဘဝရောက်သွားမယ်။ဒါပေမဲ့ဘဝတစ်လျှောက်လုံးသူ့အသက်တွေတိုက်ခဲ့တဲ့ကံကြောင့်အာဟုသောကံကနတ်ဘဝရောက်လဲလွတ်ရမပေးဘူးပဝတိကျိုးလိုက်မလားမလိုက်ဘူးလားဒါကြောင့်ကျမတို့ဒီကံသားနဲ့ကိုလေ့လာမယ်ဒါကြောင့်ဘဝပေါင်းများစွာကဘာပေါင်းထောင်ပေါင်းတောင်ပေါင်းကျန်နေပါစေဒီအာဟုသောကုသိုလ်တို့သည်ရှိခဲ့တဲ့ပုဂ္ဂိုလ်များအတွက်အပရာပရိယာကံတို့သည်တတိယဘဝနဲ့နိဗ္ဗာန်မရမီစัจ जा အခွင့်ရတိုင်းအကျိုးပေးတယ်ဆိုပဝတိကျိုးဒါကြောင့်ပုတိအနေနဲ့ကာမကံတွေလိုက်တဲ့နေရာမှာလူဘုံကိုလည်းလိုက်မှာပဲနတ်ဘုံလည်းလိုက်မှာပဲဗြဟ္မဘုံမှာအတ္တညတ်ကျင်နေရူပ15ဘုံလည်းလိုက်မလားမလိုက်ဘူးလားဒီဘုံဒါတွေကိုယူကျွန်မတို့ဒီနေ့လေ့လာမှာအဲ့ဒီတော့အဲ့ဒီလိုလိုက်တဲ့နေရာမှာကုသိုလ်ကံအကုသိုလ်ကံတွေကြောင့်နည်းနည်းလေးကျွန်မရုပ်ပိုင်းနဲ့ပါတွဲသွားမယ်ကုသိုလ်ကံအကုသိုလ်ကံတွေကြောင့်ကျွန်မတို့ရုပ်တွေရှိတဲ့ဘုံတွေကိုကြည့်တော့ကာမဘုံသားတွေလည်းရုပ်ရှိလားမရှိဘူးလားဟုတ်ပြီနော်အပယ်လေးပုံလူနဲ့ဒါရုပ်ပိုင်းနဲ့ပြောမယ်အတင်ညတ်တ်ကျင်တဲ့ရူပ15ပုံသားမှလည်းရုပ်ရှိမယ်ဟုတ်ပြီနော်အတင်ညတ်တ်ဗြဟ္မာကြီးမှလည်းရုပ်ရှိမယ်အဲ့တော့ဒီရုပ်တွေထဲမှာအတိတ်ကံကြောင့်ဖြစ်တဲ့ရုပ်တွေဒီကမ္မဇရုပ်တွေလေ့လာဒါဆိုရင်အတိတ်ကံကြောင့်ဖြစ်မှာကကမ္မဇရုပ်အဲ့ဒီကမ္မဇယုတ်တွေကိုကျမတို့ကကြည့်တဲ့အခါမှာနည်းနည်းလေးနော်ယုတ်ပိုင်းပြန်နှွေးပေးတဲ့သဘောကမ္မဇယုတ်တွေကိုကြည့်တဲ့အခါမှာပတာဒယုတ်5ပါးလည်းရှိမယ်ဘာဝယုတ်2ပါးလည်းရှိမယ်ဟရိယယုတ်2ပါးလည်းရှိမယ်ဇီဝိတယုတ်2ပါးလည်းရှိမယ်ဟုတ်ပြီနော်ဇီဝိတယုတ် တပါလေအဲ့ဒီမှာကျမတို့ကအခုပြောချင်တာကဒီကမ္မဇယုတ်တွေဒီကာမဘုံရူပဘုံအတိညာတ်ဘုံတွေမှာဖြစ်ကြတဲ့အထဲကဘာဝယုတ်အကြောင်းကျမမပြောဟေရယယုတ်အကြောင်းမပြောဇီဝိတယုတ်အကြောင်းမပြောပြောချင်တာပတာဒယုတ်ဘာကြောင့်လဲဆိုပတာဒဆိုတာအာယုန်တွေကိုလက်ခံမှာမဟုတ်လားအခုကျမတို့သင်မှာဝီထိလေအာယုန်နဲ့ဓွာရတိုက်ရင်ဖြစ်တဲ့စိတ်အကြောင်းကိုသင်မယ်ဆိုတော့ကျမတို့ကမ္မဇယုတ်တွေထဲမှာဓွာရယုတ်နာမည်ရတာပတာဒယုတ်ငါပါဟုတ်လားလဲမသိဘူးဟုတ်ပြီနော်ဒီပတာရယုံ၅ပါးသည်စကုဒွါရသောဒဒွါရခန္ဓာဒွါရဇိံဝါဒွါရကာယဒွါရနာမည်ရတော့မယ်ဒီပတာရယုံပေါ်မှာသူတို့ဒီဂောစရဆိုတဲ့အာယုံကိုလက်ခံမလားလက်မခံဘူးလားစကုပတာရဆိုရင်ရူပယုံကိုလက်ခံမယ်သောဒပတာရသည်တတ္ထယုံကိုလက်ခံမယ်ခန္ဓာဒွါရခန္ဓာပတာရဆိုရင်ခန္ဓာယုံကိုလက်ခံမယ်ကြော်လိုက်မယ်ကာယပတာရဆိုဖုတ်တတ်ပါယုံဒါကြောင့်သူတို့ဒီဂောစရဆိုတဲ့အာယုံကိုလက်ခံတဲ့အတွက်ကြောင့်ဂောစရကာကယုံတနည်းဒီပတာရယုံ၅ပါးသည်အာယုန်နေနဲ့လာတိုက်ရင်ဝီတိစိတ်စေတသိက်တွေဖြစ်ကြောင်းဖြစ်တဲ့အတွက်ကြောင့်ဒွါရယုတ်လို့လည်းခေါ်တယ်။ဒါယုတ်ပိုင်းမှာဒါဆိုရင်ဒီအာယုန်နဲ့ဒွါရတိုက်တဲ့အခါမှာပတာရယုတ်တွေသည်ဘာကြောင့်ဖြစ်လဲဆိုရင်အတိတ်ကံပေါ်မူတည်ပြီးဖြစ်တယ်။အတိတ်ကံကြောင့်ဖြစ်တဲ့အဲ့ဒီပတာရယုံ၅ပါးမှာကျမတို့ကာမစက်တပုံသားဆိုတာကာမဂုံအာယုန်အကုန်လုံးကိုနှိမ့်ချိုက်လားမနှိမ့်ချိုက်ဘူးလားဒါဆိုရင်ကျမတို့ကာမစက်တပုံဓာတ်တွေအကုန်လုံးမှာတက်ခုရောသောတရောဃာနရောဇိံဝါရောကာယရောပတာရယုံ၅ပါးလုံးရှိဘူးလားပတာရယုံ၅ပါးလို့လည်းပြောလို့ရမယ်ဒွါရယုံ၅ပါးရောမရှိဘူးလားဒါလေးတစ်ချက်ရင်ပြောမယ်ရူပ15ပုံသားဗြမာတွေကကြတော့ဖျားဖူးရန်အလို့ငါတရားနာရန်အလို့ငါသာလင်စက္ခုနဲ့သောတာကိုအလို့ရှိပြီးတော့ကာမဂုံအာယုန်တွေကိုဆက်ဆုပ်တဲ့အတွေ့ဃာနဇိံဝါကာယတွေမရှိကြအောင်ဒါဆိုရင်သူတို့မှာဒွါရသည်နှစ်ပါးပဲရှိအတိညာတ်ဗြမာဆိုတာကရုပ်တော်ရှိပါရဲ့သူတို့ကစိတ်မှာလုံးဝမရှိတော့အာယုန်နဲ့ဒွါရတိုက်တဲ့အခါမှာစိတ်ဖြစ်ခွင့်မရှိတဲ့အတွက်ကြောင့်ဒီအတိညာတ်ဗြမာမှာဒွါရနဲ့ဆိုင်တဲ့ပတာရခန္ဓာလုံးဝမပြောတော့ရှင်းပြီဒါဆိုရင်ကျမပြောချင်တာကကျမတို့ရဲ့ဘဝအာယုန်နဲ့ဓွာရတိုက်ရင်ဖြစ်တဲ့စိတ်အစဉ်တွေထဲမှာဓွာရအာယုန်တွေလာတိုက်ခံရမယ်ဓွာရရုပ်တွေနဲ့ပတ်သက်၍ကျမတို့အပယ်လေးပုံသားလူပုံသားနတ်ပြည်6ထိုက်ကနတ်တွေဆိုရင်ဓွာရ5ခုလုံးရှိမယ်ဓွာရ5ခုလုံးသည်လေအတိတ်ကံပေါ်မူတည်ပြီးအချို့ကစကုပတာရအလွန်ကြီးလေအားကောင်းတယ်တချို့ကစကုပတာရမှုံွားမယ်တချို့ကစကုပတာရလုံးဝမပါပဲချို့လာမယ်အချို့ကသောတာကောင်းမယ်တချို့ကဃာနဇိံဝါကာယတသက်လုံးပတာရယုံ၅ပါးလုံးအားကောင်းတာရှိတယ်လို့ပတာရယုံ၅ပါးတည်းကတပါးပါချို့တယ်သူပတာရယုံ၅ပါးတည်းကအားနေတယ်သူရှိကြမှာပဲသဘောပေါက်ပြီနော်ဒါကြောင့်ဒီပတာရယုံတို့သည်ကန့်ကြောင်ဖြစ်တဲ့ကမ္မဇယုံဒီဘဝအစတည်းကဒီအရေးပါခဲ့ပြီဒီလိုလာပြီဆိုရင်ဒီပတာရယုံဒီလေကံတရားပေါ်မူတည်ပြီးရှိမယ်ဒွါရယုံနာမည်ရရင်ဟဲ့ဒီဒွါရတွေမှာလာတိုက်မှာဒီအာယုံနေမဟုတ်လားစကုပတာရရှိထားတဲ့အတွဲကြောင့်ဘာအာယုံလာတိုက်လဲရူပယုံသောတာရှိတဲ့အတွဲကြောင့်တတ္ထာယုံဆိုပြီးတော့ကာယဒွါရရှိဖုဒ္ဓပါယုံဆိုပြီးတော့ကျမတို့မှာကဒွါရယုံ၅ပါးရှိရင်အာယုံ၅ပါးလုံးလာတိုက်မယ်ပင်စာယုံရူပ15ပုံကဗြမာကြီးကြတော့စကုနဲ့သောတာပဲရှိတဲ့အတွဲကြောင့်လာတိုက်မှာဒီရူပယုံလာတိုက်မယ်တတ္တာယုံလာတိုက်မယ်ဒါဆိုရင်အာယုံနဲ့ဓွာရတိုက်ရင်ဘာဖြစ်ပြီလဲဝီထိဖြစ်ပြီအဲ့ဒီတော့ဒီလာတိုက်တဲ့အာယုံတွေကလည်းတေချာနားထောင်တော့နော်ရူပယုံဆိုတာအစင်းမျိုးမျိုးအစင်းမျိုးမျိုးဆိုတဲ့ရူပယုံမှာကောင်းတဲ့အစင်းရူပယုံနဲ့ရှိမယ်တမ္မန်အစင်းရူပယုံနဲ့ရှိမယ်မကောင်းတဲ့အစင်းရူပယုံနဲ့ရှိမယ်ဆိုရင်တတဝါတွေအလွန်အလိုရှိအပ်နှစ်သက်အပ်တဲ့အစင်းရူပါယုံဆိုရင်အတိအိဋ္ဌလို့သုံးမယ်။တဏ္မာအလိုရှိအပ်တဲ့အစင်းမျိုးဆိုရင်အိဋ္ဌရူပါယုံအလိုမရှိအပ်တဲ့အစင်းမျိုးဆိုရင်အနိဋ္ဌရူပါထိုနည်းတူစွာသောတာဂါနဇိံဝါတွေလည်းဒါဆိုရင်တတဝါတွေမှာဒွါရဆိုတဲ့ပတာရတွေကလည်းတယောက်နဲ့တယောက်မတူတယ်။လာတိုက်တဲ့အာယုံကလည်းတချို့ကအိဋ္ဌယုံကြီးပဲကြုံတယ်တချို့ကကြတော့အတိအိဋ္ဌာယုံကြီးပဲကြုံတယ်တချို့တတဝါတွေကြတော့အနိဋ္ဌာယုံကြီးပဲကြုံတယ်တချို့ကြတော့အိဋ္ဌာယောအနိဋ္ဌာယောကြုံညတယ်တလဲစီ ကိုယ့်ဟာကိုယ်ပြန်စမ်းစစ်ကြည့်ပေါ့ကျမတို့ဆိုရင်ဟာလာအိဋ္ဌာယုံနဲ့အနိဋ္ဌာယုံဘယ်ဟာများလဲစဉ်းစားကြည့်ကိုယ့်ဟာကိုယ်စဉ်းစားလို့ရအိဋ္ဌာယုံများတယ်အနိဋ္ဌာယုံရံဖန်ရံခါဖြစ်တာတချို့ကမျက်စိနှလုံးပွင့်နေကအနိဋ္ဌာယုံနဲ့ပွင့်ရဟုတ်လားစလာတဲ့ကနိုးတဲ့ကစဲတန်စိုးတန်နဲ့စနိုးတာ ဟိုပဲအိမ်မှာရန်နေဖြစ်ကြအခုအိမ်မှာရန်နေဖြစ်ကြမျက်စိနှလုံးပွင့်နေရသွေးတန်ရဲရဲတွေတွေ့ရအောင်မေဘေးမှာကြည့်တော့လဲဘွက်တီးနဲ့အထရိစံတွေကလဲမွေးထားသေးတယ်ဝက်တီးရောကြက်တီးရောအဆုံးပလုံးနော်နင်းတော့လဲဘွက်တီးကြားထဲမှာစားရတော့လဲငပိရေတိုးစရာအနံ့သက်ကလဲမကောင်းအတွေ့အထိကလဲကျန်းခွနဲ့ချောင်းမှာပဲအိတ်ရတယ်လေတရာလဲတိုးလို့တနစ်တနစ်မှာလေအနိဋ္ဌာယုံကြီးပဲပြင်ပြင်ပန်းပန်းနေဘူ lì ma si zaga so ba ma lo ma cha bu be ne ait tha yo ni be mye si na long pwin ne ya ku do sait ka li ri ne be twa ni ya kaung ne a sin kaung ne a tan kaung ne a nan kaung ne a ya da ri ne twei chong na aw ma chi u la a ti lo ba chang kwe le a yong di le a mya a phi ait tha yo ni be chong ma la no a nei tha yo ni be ma lo ma chong le di lo kwe pya mu ri ba chang phit de le pa ta ra ri dwa ra ri ya le ba chang kwe le lo le yin pyan sha lai de a kha kan so la twei de No, that's all. Can he jump yet, Niama? Kamaza yodi, a jonga, yo by my tea, baby. A good jamaroga, la tate, ayo ni, ne, but the bureau, a jamaro bureau.